ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်သင်ငန်းဆိုင်ခေါင်းစဉ်ကတော့တတဝါ၄ခေါင်ဖြစ်ပါတယ်။ဒေဟိလနဂရကျန်ခန်းကြီးခုနှစ်ကိုကြည့်လိုက်တဲ့အခါမှာဖျားရှင်အနေနဲ့ဒေဟိလကိုပြတဲ့ယူပါယုံကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီယူပါယုံထဲမှာအကောင်၄ခေါင်ပါရှိတာကိုတွေ့ရမှာပဲဖြစ်ပါတယ်။ဒေဟိလကိုပြခဲ့တဲ့တာရဲ့ရဲ့ဆက်ဆက်ပုံကတော့နေဘုတ်ကနေဇာမင်းကြီးအိမ်မက်တဲ့ရုပ်တုနဲ့ပတ်သက်နေပါတယ်။သို့တော့ပို့ပြီးတော့အသေးစိတ်ကြတဲ့တိုင်းနိုင်ငံတွေရဲ့အကြောင်းကိုယူပါယုံမှာဖော်ပြပေးခဲ့ပါတယ်။အဲ့ဒီမတန့်ရှင်းတဲ့တာရဲ့သတ္တဝါတွေဟာဖျားကိုမကိုးကွယ်တဲ့နိုင်ငံတွေနဲ့ပုံဆောင်နေခြင်းကတော့အလွန်စိတ်ဝင်စားဖွယ်ကောင်းလာပါတယ်။တာရဲ့အလုံးဟာမတန့်ရှင်းတဲ့အကောင်တွေဖြစ်ပါတယ်။ဒေဟိလကိုယ်တိုင်ကနေအဲ့ဒီတရိษံအကောင်တွေကိုသတ္တဝါလို့တင်စားခေါ်ဝေါ်ပါတယ်။ဒါကြောင့်တရိษံတွေဟာတာမန်မဟုတ်ဘဲနဲ့နိုင်ငံတစ်နိုင်ငံတိုင်းပြည်တစ်ပြည်ကိုကိုးစားပြုတဲ့ဝိသေသလက္ခဏာတွေဖြစ်ကြောင်းသိရှိနိုင်ပါတယ်။ချင်းသိကိုတော့ဘာဘလုန်တိုင်းပြည်ကိုပုံဆောင်ခိုင်းနှိုင်းထားပါတယ်။အဲ့လိုပုံဆောင်ထားခြင်းဟာအလွန်တင့်လျော်ပါတယ်။နန်းတော်ရဲ့နေရံတွေပေါ်မှာအတောင်ပါတဲ့ချင်းသိပုံတွေကိုဘာဘလုန်လူမျိုးတွေဟာရေးဆွဲချဲ့တတ်ထားလည်းရှိပါတယ်။ယူပါယုံမှာဒေဟိလမြင်ရတဲ့အတောင်ရှိတဲ့ချင်းသိဟာကိုခန္ဓာကိုလူသားမတက်ထသလိုအတောင်နဲ့ဆွဲထုတ်နိုင်ဖို့နဲ့လူရဲ့အသိဉာဏ်နှလုံးသားကဲ့သို့ဖြစ်မယ်လို့ပုံဆောင်ပါတယ်။အဲ့ဒီအတိုင်းပဲဘာဘလုန်အင်ပါယာဟာမိမိရဲ့ရှင်ဘုရင်တွေအုပ်စိုးမှုအောက်မှာရှိနေခဲ့ပါတယ်။နောက်တတဝါတကောင်ကတော့ဝွန်ဖြစ်ပါတယ်။ဝွန်ကိုမီဒိုပါရှန်တိုင်းပြည်ကိုပုံဆောင်ပါတယ်။လက်တစ်ဖက်ထောက်ပြီးတော့ပခုံးတစ်ဖက်နဲ့တစ်ဖက်နှိမ့်ရနေခြင်းဟာဆိုရင်မေဒီလူမျိုးနဲ့ပါရှန်လူမျိုးနှစ်မျိုးအပြိုင်ရှိလာခဲ့တော်လည်းပဲပါရှန်ကပို့ပြီးတော့အင်အားတောက်တင်းသွားတဲ့အကြောင်းပုံဆောင်ပါတယ်။ဝွန်ရဲ့နှုတ်မှာကြိုက်ထားတဲ့နယူသုံးချောင်းရဲ့အထိပ္ပယ်ကတော့မီဒိုပါရှန်ရဲ့တိုက်ခိုက်အောင်မြင်ခဲ့တဲ့နိုင်ငံသုံးနိုင်ငံကိုပုံဆောင်ပါတယ်။လေဒီယာ၊ဘာဘလုန်၊အီဂျစ်တို့ဖြစ်ပါတယ်။နောက်တရဝတကောင်ကတော့ဂျက်သစ်ဖြစ်ပါတယ်။အလွန်လင်မြန်တဲ့တာရဲ့တရဝတကောင်ဖြစ်ပါတယ်။ဂျက်သစ်ကိုအလက်ဇန်ဒရာပြင်ဥဆောင်တဲ့ဂရိဟီလီတာတိုင်းပြည်ကိုပုံဆောင်ပါတယ်။အတောင်လေးဘက်ဟာလည်းပဲအလက်ဇန်ဒရာဘုရင်ရဲ့စစ်တိုက်ခြင်းလျင်မြန်မှုကိုပုံဆောင်ပါတယ်။နှစ်အနည်းငယ်အတွင်းမှာပဲကဘာကြီးတစ်ခုလုံးသူ့ရဲ့လက်အောက်အုပ်ချုပ်မှုအတွင်းမှာကျရောက်သွားခဲ့ပါတယ်။နောက်ထပ်တရဝတကောင်ကတော့ရုပ်ကျမ်းပြီးတော့ကြောက်မက်ဖွယ်ကောင်းတဲ့ตาရဲဖြစ်ပါတယ်။ရှေ့ကနေထွက်ပေါ်ခဲ့တဲ့တရိษံတွေရဲ့ရုပ်လက္ခဏာကိုဘယ်တရဝဖြစ်တဲ့အကြောင်းသတ်မှတ်နိုင်တော်လဲပဲ။အခုဒီချိန်ပေါ်လာတဲ့တရဝကိုဘယ်ตาရဲနဲ့သတ်မှတ်ဖို့ကခက်နေပါတယ်။ထူးခြားတဲ့တရဝကြီးဖြစ်ပြီးတော့ตาရဲအပေါင်းမှာမရှိဘူးတဲ့မမြင်ဘူးတဲ့တရဝตาရဲကြီးဖြစ်ပါတယ်။ပထမပိုင်းตาရဲတွေကိုချင်းသိနဲ့တူတယ်၊ဝန်နဲ့တူတယ်၊ဂျသိနဲ့တူတယ်စသဖြင့်မှတ်လို့ရပါတယ်အခုမှတော့ဂျိုးတွေနဲ့ပါလာတဲ့တာရဲကိုကြည့်ရတာကရက်ဆက်ကြမ်းကြုတ်မှုတွေကိုရှေ့ပိုင်းကနေထွက်လာခဲ့တဲ့တာရဲတွေထက်လုံးမဲ့ဟန်ပုံနေပါတယ်ဒါကြောင့်ဖျားမရှိတဲ့ရိုမန်အင်ပါယာထူထောင်လာခြင်းနဲ့ပုံဆောင်ရမယ်ဆိုရင်အလွန်ကိုက်ညီနေပါတယ်အောင်မြင်မှုတွေစင်ကဲစင်ကဲရရှိပြီးတော့ကမ္ဘာတစ်ခုလုံးကိုမိမိရဲ့ခြေအောက်မှာချပြီးတော့နင်းထားနိုင်ခဲ့ပါတယ်နှစ်ထောင်ပေါင်းများစွာကြာမြင့်ခဲ့တဲ့လူသမိုင်းကြီးဟာဖြစ်တည်ပြပြရွယ်လျားပြီးတော့ကြိုတင်ဟောထားတဲ့အတိုင်းတက်သွေးမတိန်ပြည့်စုံခဲ့တာတွေ့ရပါတယ်။ဒေဟိလနဂရကျန်ခန်းကြီးခုနှစ်မှာဖော်ပြတဲ့တရဝါ၄ခေါင်ရဲ့အကြောင်းကိုကျွန်တော်တို့လေ့လာလိုက်ခြင်းအပြင်အရာခတ်သိန်းဟာဖျားရှင်ရဲ့အစီအစဉ်ထဲမှာပဲရှိတယ်။ဖျားရှင်ဟာဆိုလို့ရှိရင်အုပ်ဆိုးတော်မူတယ်ဆိုတာကိုသိစေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်။